ထိုင်းလာအိုမြန်မာတုံနိုင်ငံနယ်စပ်ကတာချီလင်းမြို့ရဲ့အဓိကစီးပွားရေးလုပ်ငန်းတစ်ခုဖြစ်တဲ့ဆိုင်ကယ်တက္ကစီလုပ်ငန်းကိုမိခိုနေသူမိသားစုတွေယာနဲ့ချီပြီးတော့ရှိနေပါတယ်။ဒေတာတွင်အတုံးနဲ့မကပဲနယ်စပ်ဖြတ်ကျော်ဝန်ဆောင်မှုကိုပါပေးနေတဲ့ဆိုင်ကယ်အမကားဝန်ဆောင်မှုလုပ်ငန်းတွေဘလို့လဲပတ်နေသလဲဆိုတာကိုရွှေတာချီခရီးသွားလုပ်ငန်းဥက္ကဋ္ဌဥပုဆန်နဲ့ဆက်သွယ်မေးမြန်းပြီးဒီသတင်းတရက်စီးပွားရေးကဏ္ဍမှာမှတ်သိကြထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
မြန်မာထိုင်းလာအိုသုံးနိုင်ငံရဲ့အဆက်မြန်မာပြည်ထောင်မှာရှိတဲ့တက်ချီလေးမြို့မှာစီးပွားရေးလုပ်ငန်းကြီးတွေချက်ဝန်ဆောင်မှုလုပ်ငန်းကြီးကတော့ပိုများပါတယ်ဒီထဲမှာလူပေါင်းများချီလုပ်ကိုင်နေတဲ့လုပ်ငန်းတစ်ခုကဆိုင်ကယ်ကယ်ရီလုပ်ငန်းဖြစ်ပါတယ်အရင်တုန်းကတော့ဆိုင်ကယ်တက္ကစီဆွဲတာတရားဝင်အသိမှပြုထားတာမဟုတ်ပါဘူးတဲ့တရားဝင်ဖြစ်အောင်ကြိုးစားခဲ့ရတယ်ဆိုရွှေတက္ကစီခီးသွားလုပ်ငန်းဥက္ကဋ္ဌဥပုဆန်ကအခုလိုပြောပြပါတယ
်အခုတော့အပြင်ပြေးသွားတယ်ခင်ဗျအရင်ကတော့ကျွန်တော်တို့ဒီနှစ်ပိဆိုင်ငယ်လုပ်ငန်းကတရားမဝင်ဘူးဆိုပြီးတော့မှဟိုပိတ်ပင်နေတဲ့ဟာမျိုးတွေရှိပါတယ်ခင်ဗျအဲ့ဒီခါမှာကျွန်တော်တို့ကဒီအတင်းသား900အတွက်ကျွန်တော်တို့ကစက်ဆိုင်ရမှာတင်ပြပြီးတော့မှအခုလိုမျိုးဆင်လက်ဆင်လက်လောက်လာတဲ့အတွက်အခုတော့အပြင်ပြေးနေပါတယ်ခင်ဗျဟုတ်ပ
ါရွှေတာချီခီးသွားလုပ်ငန်းအောက်မှာတချီလေးတဝမ်းနေရာစုံကားကြီးဆိုင်ကယ်တက္ကစီနှားစီရလွယ်ကူစေဖို့ကိပောင်း62ခုဖွင့်လှစ်ထားပြီးတာဝန်ကံနေနဲ့ဖွဲ့စည်းထားပြီးဒီလိုလုပ်ရတာဘာကြောင့်မလဲဆိုတာကိုလည်းရွှေတာချီခီးသွားလုပ်ငန်းဥက္ကဋ္ဌဥပုဆန်ကအခုလိုပြောပြပါဗျ။အ
မဟုတ်ဘူးကခီးသွားတွေအတွက်ကအလုံးအတွက်ပါခင်ဗျလုံခြုံရေးအလုံးအတွက်အဆင်ပြေအောင်ကျွန်တော်လုပ်ထားတာပါခင်ဗျ။ခီးသွားတွေကလည်းအတွဲတကူသူတို့ဟိုသွားလာနေတဲ့နေရာတွေမှာကျွန်တော်တို့ကဂိတ်က62ဂိတ်လောက်ရှိတယ်ခင်ဗျ။ဒီတက္ကသိုလ်မြို့ပေါ်မှာဖြန့်ကျက်ထားတာလေ။ဆက်တဲ့ကိလောက်ရှိတယ်သူတို့သွားတဲ့နေရာမှာအလွယ်တကူဖြီးလို့ရနိုင်အောင်လုပ်ထားတယ်နောက်ပြီးတော့ခီးသွားတွေကိုဟိုလိုလာတဲ့ပုံပြီးမတောင်းအောင်လို့လည်းကျွန်တော်တို့ကစီမံကြည့်ချက်ထားပါတယ်ဗ
ျဆိုင်ကယ်ငါးတွေကိုသုံးဆဲသူတွေကတော့ဒေတာရင်းသွားဖို့ရောနေဆက်ဖြတ်ကျော်သွားဖို့ပါပါပါတယ်လူစိမ့်တွေများတတ်တဲ့နေဆက်မှာခီးသွားတွေလုံခြုံရေးအတွက်ဆိုင်ကယ်တက္ကစီမောင်းသူတွေကိုအလွယ်မှတ်မိအောင်လည်းစီစဉ်ထားတဲ့အကြောင်းရွှေတာချီခီးသွားလုပ်ငန်းဥက္ကဋ္ဌကပြောပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ကလေဒီတချင်းလေးကဟိုဟာထိုင်းနိုင်ငံရောလောနိုင်ငံရောနေစားဖြစ်တဲ့အတွက်ဒီနှစ်ပိန်းသမားတွေကိုကျွန်တော်တို့ဆက်နေတဲ့ကြပေါ့နော်ခီးသွားလာပြီးလုပ်ငန်းတွေလုပ်နေတယ်ခင်ဗျာအဲဒီခါမှာခီးသွားတွေစိတ်ချအောင်လို့ကျွန်တော်တို့ကအင်ဂျီလေးတွေထုတ်ပေးတယ်အဲအင်ဂျီရဲ့နောက်မှာမှကျောနံပါတ်ရှိတယ်ရှေ့မှာလည်းကျောနံပါတ်တွေရှိတယ်အဲ့မှာသူတို့ထိန်းကြောင်းတဲ့ဂိတ်နဲ့ဂိမ်မှုတွေဒူးဂိမ်မှုတွေစီကန်လေးတွေလည်းကျွန်တော်ထားပြီးတော့တောင်းရနေရပါဗျာ
နေဆက်ဒေတာခီးတဲ့တွေလွယ်ကူဖို့နေဆက်ချက်ကျော်တွားရောက်ဖို့ကိုလည်းဆိုင်ကယ်တက္ကစီမောင်းသူတွေကကူညီပေးတယ်လို့လည်းဥပုဆန်ကပြောပါတယ
်။အကြောင်းမျိုးမျိုးကြောင့်ခီးတဲ့တွေကတချို့အဝင်လာတဲ့လူတွေလည်းရှိတယ်ခင်ဗျ။အဝင်လာတဲ့အခါကျဒီမျိုးတွေဝယ်သွားလာတဲ့ဟာတည်းရှိတယ်။ဟိုတခါတလေကြာရင်လည်းထိုင်းနိုင်ငံကြီးသွားတဲ့ဟာမျိုးလည်းရှိပါတယ်ခင်ဗျ။အာထိုင်းဘက်ကိုဖောက်ကဲခင်ဗျာဟိုခီးသွားရဲ့ဟိုမှတ်ပုံတွေပါလို့ရှိရင်ကျွန်တော်တို့တက္ကစီသမားတွေကအဲ့မှာလာဘကားမှာတတ်မှတ်တဲ့သာဦးဒီဘာဒီတရားမှုလက်မှတ်တွေကိုသူတို့ပဲဥဆောင်ပြီးလိုက်လုပ်ပြီးတော့မှအတူတကွအတူသွားရင်တော့ရပါတယ်ခင်ဗျဟုတ်ခီးသွားမှနိုင်ငံသားဒီမှတ်ပုံတွေလေးအဓိကပါဖို့ပါပဲခင်ဗ
ျဆိုင်ကယ်ကယ်ရီမောင်းသူအတင်းသားပေါင်း900လောက်ရှိပြီးစီးပွားဖြစ်မဟုတ်ပေမဲ့လို့မိသားစုရက်တည်နိုင်တဲ့ဝင်ငွေမျိုးတော့ရပါတယ်ဆို
တက္ကစီသမားတွေကတော့အားလုံးလူ900လောက်ရှိပါတယ်ခင်ဗျအဲ့ကျွန်တော်တို့ရဲ့အတင်းသားဆိုတာကျွန်တော်တို့ခြေတားကြီးလူမှုကွန်ရက်အတင်းဆိုတဲ့ခေါင်းစဉ်အောက်မှာဆိုင်ငယ်ဆွဲနေတဲ့အတင်းသားကိုပြောတာပါခင်ဗျ။ခီးသွားကဒီ2019ခုနှစ်တင်နောက်ပိုင်းမှာတော့နော်ဟိုဒီမြို့နေတဲ့လူတန်းစားတွေတောင်ပေါ်ကလူတန်းစားတွေကစီးပွားရေးကျဆင်းလာတာနဲ့အများကျွန်တော်တက်စီသမားတွေဝန်ကလည်းနည်းနည်းလေးသိသိသာသာကျဆင်းလာတယ်ဆိုတဲ့ဟိုအတန်လေးတွေလည်းကြားပါတယ်ခင်ဗျ။အရင်တော့ကတော့ဒီ300 500တော့ကဝင်နေအဲလုပ်ငန်းကနေအခုကတတိယတရက်တည်းကို200လောက်မရရအောင်တော့မနေ့လေးစူးစမ်းပြီးဆောင်ရွက်နေရတဲ့သဘောကြီးရှိပါတယ်ခင်ဗ
ျ။မြန်ဆန်းမျိုးတိုက်ချိလေးရဲ့စီးပွားရေးကတစ်ဖက်နိုင်ငံတွေကစီးပွားရေးပုံမှန်လေးမူတည်နေတာပါ။ဒီဘက်နှစ်တွေမှာတော့ဒေတာရင်းကုလူဆက်ဆံမှုရွနဲ့လာတာနဲ့အတူဆိုင်ကယ်ကယ်ရီသမားတွေအတွက်မြေစင်ဝင်ငွေကဘလောက်များရှိနေပါသလဲ။
စီးပွားဖြစ်တော့မဟုတ်ဘူးပေါ့ဒီလိုတနေ့တာလုပ်ငန်းလေးတွေတော့ဟိုဝင်ငွေလေးတော့မိသားစုအတွက်တော့ဟိုရပါတယ်ခင်ဗျအရင်တော့ဆိုရင်တော့2019ခုနှစ်လောက်ကဆိုရင်တော့တို့ကတနေ့ဆိုရင်ပြန်ပြ300နဲ့900လောက်ပဲအနည်းဆုံးဝင်တာတော့ရှိတာပေါ့လေ300နဲ့900ကြားပေါ့နော်အခုလက်တလို့တော့အဲ့လိုမျိုးခီးသွားလာတာကြီးနည်းနည်းလေးဟိုကပြည့်တဲ့ခါကျတော့အဲ့လောက်တော့မဝင်တော့ဘူးဗျာဟိုတနေ့ဘတ်200ကျော်လောက်ကတော့ ဟိုလူတိုင်းလူတို့တော့ရကြပါလိမ့်ဗျ။ဒီခီးသားကဒီ2019 ခုနှစ်တင်နောက်ပိုင်းမှာတော့နော်ဟိုဒီမြို့နေတဲ့လူတန်းစားတွေတောင်ပေါ်ကလူတန်းစားတွေကစီးပွားရေးကြဆင်းလာတယ်အများကျွန်တော်တက်စီသမားတွေရဲ့ဝန်ကလည်းနည်းနည်းလေးတိတိတတ်တတ်ကြဆင်းလာတယ်ဆိုတော့ဟိုအတန်လေးတွေကြားပါတယ်ခင်ဗျ။တ
ာချီလေးကနေဆိုင်ကင်အားလိုက်သူတွေအတွက်အခက်အခဲတွေမှုကင်းတွေကလည်းရှိပါတယ်။တခါတလေအသက်အန္တရာယ်ကြောင့်ရတတ်တာတွေလည်းရှိတတ်ပြီးအခုတော့တက်ဆိုင်တလောက်အကာအကွယ်ပေးနိုင်ဖို့ကြိုးစားနေတယ်လို့လည်းရှေတာချီခီးဖာဆောင်ကဥက္ကဋ္ဌဥပ္ပိုလ်ဆန်ကပြောပါတယ
်။အလုံးရဲ့တခါတလေကြားတော့လည်းဒီလိုရှိတယ်ခင်ဗျာ။ဟိုဟာဟိုဆိုင်နယ်လာငါးတလို့လို့ပါလို့နဲ့မှဟိုအဝေးကိုခေါ်သွားပြီးမှတခါတလေကြားလည်းဟိုတက်စီသမားကိုတက်ဖြတ်ပြီးမှယူသွားတဲ့ဟာတွေဆိုင်နယ်ပါတုသွားတဲ့ဟာတွေတော့ရှိပါတယ်။အခုနောက်ပိုင်းတော့ဟိုကျွန်တော်တို့ကလည်းစီမီစီကနဲ့တက်စီသမားအဝေးသွားမယ်ဆိုရင်ဒီလေကဘာတပ်ပုံရိုက်ဟိုနောက်ရောဘယ်ဟိုသွားမဲ့တခါတဲ့တရင်ပုတ်ပါ냐လောက်တဲ့နောက်ပိုင်းတော့ခုနောက်ပိုင်းတော့အဲ့ဒါမျိုးလေးတော့လည်းတိတ်မရှိတော့ဘူးခင
်ဗျ။ခီးသွားတဲ့အနေနဲ့ကိုငှားသွားတဲ့ဆိုင်ကယ်အစားရှင်မောင်းကိုအမှတ်စဉ်အရာအလွယ်တကူသိဆိုင်ပြီးမဲ့လို့လဲဆိုင်ကယ်ကယ်ရီသမားတွေအတွက်ကတော့ကိုဆိုင်ကယ်မှာလိုက်လာတဲ့သူကဘယ်သူလဲဘာပစ္စည်းတွေများတယ်လာမလဲဆိုတာကိုမသိနိုင်တဲ့အခက်ခဲကတော့ရှိနေသေးပါဆိုလဲရှိတဲ့ချီခီးပါလုံကဥက္ကဋ္ဌဥပိုလ်ဆန်ကပြောပြပါလေရှင
်။ခင်းတယ်ကိုလည်းဟိုတိလို့မလွယ်သေးဘူး။နောက်ပါသူတင်လာတဲ့ပစ္စည်းကိုလည်းကျွန်တော်တို့တက်စီသမားတွေကခြာပိုင်ခွင့်မရှိတဲ့အတွက်သူ့မှာပါတင်လာတယ်ဆိုတာလည်းကျွန်တော်တို့မသိရတဲ့အားကြောင့်ကျွန်တော်တို့အားနဲ့တူတူအများကြီးပါတယ်။ဟုတ်ကဲ့။